Omicron COVID ပိုးစစ်ကူးစက်တဲ့နိုင်ငံတွေထပ်တိုးလာနေချိန်မှာပဲယောဂပိုးစစ်ကိုကာဝယ်နိုင်မဲ့နီးလန်းသစ်တွေနဲ့ပတ်သက်လို့သုတေသနလေးလာချက်တွေလည်းထွက်ပေါ်လာနေပါတယ်။စနေနေ့မှာပဲပြည်ပကရောက်လာသူ၃ယောက်မှာ Omicron ပိုးကူးစက်မှုတွေ့တဲ့အကြောင်းထိုင်ဝမ်ကျွန်းတောင်ဝင်ရှိသူတွေအတည်ပြုလိုက်တာပါ။ American, Britain နဲ့ Africa တိုက်တောင်ပိုင်းနိုင်ငံတို့ဖြစ်တဲ့ Eswatini ကရောက်လာသူ၃ဦးမှာယောဂပိုးတွေ့ရှိရဖြစ်တဲ့အကြောင်းထိုင်ဝမ်ကူးစက်ယောဂပိုးဌာနကသတင်းထုတ်ပြန်ထားပါတယ်။ထိုင်ဝမ်ကိုပြည်ပကလာသူတွေအားလုံးကိုကိုဗစ်ယောဂပိုးရှိမှရှိစစ်ဆေးရာကယောဂပိုးသစ်ကူးစက်မှုကိုတွေ့တာဖြစ်ပြီးဒေသနှစ်ပတ်ကြာတည်ထံခွဲနေထိုင်ကြရမှာပါ။တူရကီနိုင်ငံမှာလည်း Omicron COVID-19 ကူးစက်ခံရသူ6ဦးကိုကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာပဲအတည်ပြုလိုက်ပါတယ်။တူရကီနိုင်ငံကလူကြီးအများဆုံးဖြစ်တဲ့ Istanbul မြို့မှာ2ဦး၊နိုင်ငံနောက်ပိုင်းက Izmir မြို့မှာ9ဦး၊စုစုပေါင်း6ဦး Omicron ကူးစက်ခံထားတဲ့အကြောင်းနဲ့ကူးစက်ခံရသူတွေဟာဆေးရုံတင်ကုသရလောက်ရောဂါပြင်းထန်မှုမရှိဘူးလို့လည်းနိုင်ငံပိုင်အနာတိုလူသတင်းကပေါ်ပြခဲ့တာပါ။ဒီချိန်မှာပဲ Pfizer နဲ့ BioNTech ကုမ္ပဏီတွေပူးတွဲထုတ်လုပ်ထားတဲ့ COVID ရောဂါကာဝယ်ဆေး3လုံးထုတ်ပြသူတွေဟာ Omicron COVID-19 ကိုကာဝယ်နိုင်စွမ်းရှိတာတွေ့ရတဲ့အကြောင်းဣသရေးနိုင်ငံကသူတည်စီစနေနေ့မှာပဲပြောဆိုခဲ့ကြပါတယ်။